အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့လက်ထက်မှာအရင်အမေရိကန်သမ္မတတွေအတွက်စွန့်စန့်တမန်ဆောင်ရွက်ပြမယ်ဆိုပြီးအာနာရှင်မြောက်ကိုရီးယားခေါင်းဆောင်ကိုမြောက်ကိုရီးယားနိုင်ငံပိုင်နယ်မြေထဲထိသွားရောက်တွေ့ဆုံခဲ့တယ်လို့အမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်တယ်ဆိုပြီးအီရန်နိုင်ငံနဲ့ကမ္ဘာ့အင်အားကြီးနိုင်ငံ၆နိုင်ငံကြားချုပ်ဆိုခဲ့တဲ့စာချုပ်ကနေနှုတ်ထွက်ပြီးတဲ့နောက်အီရန်ကိုဆက်လက်ဖိအားပေးခဲ့ပါတယ်။တခါအမေရိကန်ရဲ့အကျိုးစီးပွားပထမဆိုပြီးတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲလာတာလည်းနှစ်နဲ့ချီရှိပါပြီ။ဒါကြောင့်2019ခုနှစ်အတွင်းသမ္မတထရန့်ရဲ့နိုင်ငံသားရေးမူဝါဒတွေဘလောက်ထိမှန်မှန်ကန်ကန်ချမှတ်နိုင်ခဲ့သလဲဆိုတာတွေကိုကိုအောင်ကစူးစီးတင်ပြမှာပါရှင်။ The President of the United States
American သမ္မတ Donald Trump ရဲ့2019ခုနှစ်အတွင်းသူ့ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာကိစ္စတွေမှာတော့မြောက်ကိုရီးယားနဲ့အီရန်နျူကလ িয়ার အရေးတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲစတဲ့ကိစ္စရပ်တွေဟာထိဆုံးကရှိနေခဲ့ပါတယ်2019ခုနှစ်ဝင်ရောက်လာကစားမှာပဲသမ္မတ Trump ကမြောက်ကိုရီးယားကောင်းဆောင် Kim Jong Un စီကနေတွေ့ဆုံဆွေးနွေးဖို့ဖိတ်ကြားစာရရှိတယ်လို့ဆိုပါတယ်ဒါလို့စာမျိုးဘယ်တော့မှမြောက်ကိုရီးယားဘက်ကမရေးခဲ့ဘူးဥက္ကဋ္ဌကြီး Kim နဲ့ခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့ပြီလို့လည်းပြောပါတယ် Kim Jong Un ကလည်းအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးလို့ပြီးကမ္ဘာကြီးအနေနဲ့ဝိုင်းဝန်းကြိုဆိုကြရမယ်အဖြစ်တစ်ခုတော့ထွက်နိုင်လိမ့်မယ်ဆိုပြီးတော့ပြောဆိုခဲ့တာကြောင့်မြောက်ကိုရီးယားနဲ့တောင်ကိုရီးယားစစ်ပွဲကြီးတရားဝင်အဆုံးသတ်ပြီလို့တောင်ကြေညာတော့မလားမျှော်လင့်ခဲ့ကြတာပါမြောက်ကိုရီးယားကောင်းဆောင်နဲ့သမ္မတထရမ့်တို့ဟာဟနွိုင်းကမက်ထရိုပိုးဟိုတယ်မှာဖေဖော်ဝါရီ29ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်အဲ့ဒီညစာစာပွဲမတိုင်ခင်ကိုရီးယားစစ်ကပ္ပံနှစ်ဦးကလွဲလို့တခြားဘယ်သူမှမပါတဲ့ကောင်းဆောင်ကြီးနှစ်ဦးဟာတီးကြဆွေးနွေးခဲ့ပါတယ်ဒါပေမဲ့လည်းနောက်တရက်မှာတော့ထင်သလိုအဆင်ပြေချုံးမွေ့မလာပဲစောစည်းစွာဆွေးနွေးပွဲအစီအစဉ်လေးကိုအဆုံးသတ်ပြီးတော့သတင်းစာရှင်းလင်းပွဲကျင်းပပါတယ်နျူကလ িয়ার ဖြတ်သိမ်းကိစ္စမလုပ်ခင်ချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုအလုံးဖယ်ရှားပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုတဲ့အတွက်ဆွေးနွေးပွဲရှေ့မဆက်နိုင်ခဲ့ဘူးလို့သမ္မတထရမ့်ကပြောပါတယ်
I could have signed an agreement today and
the board duty jet ကိုဒီကနေ့လက်မှတ်ထိုးလို့ရပါတယ်ဒါပေမဲ့အဲ့လိုလက်မှတ်ရေးထိုးလိုက်ပြန်ရင်လည်းဒီသဘောတူညီချက်ဟာအလုံးမဖြစ်ဘူးသူလုတ်ခဲ့တာတလွဲပဲစသဖြင့်လူတွေကပြောနိုင်ပါလေဒါကြောင့်ဆွေးနွေးပွဲဘာအဖြေမှမထွက်ပဲဒီအတိုင်းဆုံးသတ်လိုက်ဖို့လဲပြင်ဆင်ထားမှာပ
ါအမေရိကန်မြောက်ကိုရီးယားကောင်းဆောင်တွေရဲ့ဆက်ဆံရေးဟာဒီလိုနဲ့ခက်ခဲခဲသာရှိခဲ့ပြီးတဲ့နောက်ဇွန်လလယ်အနီးမှာကင်ဂျုံအွန်ကထရန့်စီကိုစာရေးသားခဲ့ပြန်ပါတယ်တိတ်နွေးထွေးပြီးတော့ပုံကိုရေးအရာရေးထားတဲ့စာစောင်ဖြစ်တယ်လို့ထရမ့်ကသတင်းတောက်တွေကိုပြောပါတယ်သူ့လက်ထက်မှာမြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်သက်မှုရပ်ဆိုင်းခဲ့ကြောင်းပြောကြရင်းမြောက်ကိုရီးယားအရေးသူ့လက်ထက်မှာပြည်လဲခြင်းမုံရတဲ့ထရမ့်နဲ့ကင်ဂျုံအွန်တို့ဟာဇွန်30ရက်နေ့မှာတတိယအကြိမ်အနေနဲ့တောင်နဲ့မြောက်ကိုရီးယားနယ်စပ်မှာတွေ့ခဲ့ကြပါတယ်။ဒါကြောင့်သမ္မတထရမ့်မှာသမ္မတအဖြစ်တာဝန်ထမ်းဆောင်နေရင်းမြောက်ကိုရီးယားနိုင်ငံကိုသွားရောက်တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်လာပါတယ်ကင်ဂျုံအွန်က
သမ္မတမွန်းကဒီနေရာမှာတွေ့မယ်လို့မနေ့မနေ့ကလှမ်းပြောတဲ့အချိန်တုန်းကဆိုရင်အတော့ကိုအံအားသင့်သွားပါတယ်အဲ့နောက်မနေ့ကနှောင်းပိုင်းမှာပဲတရားဝင်အကြောင်းကြားစာကိုရရှိခဲ့ပါတယ
်။အလုံသဘောဆွေးနွေးမှုတွေပြန်စတင်နိုင်အောင်အဖွဲ့တွေဖွဲ့ဖို့သဘောတူခဲ့ကြတယ်လို့သမ္မတထရမ့်ကပြောပါတယ
်။ Now we'll just see if we can do something but again
ဒီခုခုတော့ဖြေထွက်လာတာကိုတွေးကြမှာပါ။ဒါပေမဲ့ဖြစ်တင်တာတွေဖြစ်ဖို့လိုပါတယ်။ခက်မြန်မြန်လုပ်လိုက်တာမဟုတ်ပဲဖြစ်တင်တာတွေကိုလုပ်ဖို့စဉ်းစားထားပါတယ်
။အဲ့ဒီနောက်တော့နှစ်နိုင်ငံကြားဆက်ဆံရေးဟာခက်ကြဲကြဲပင်ဖြစ်လာပြီးမြောက်ကိုရီးယားဘက်ကဒုံးကျည်တွေစမ်းသပ်ပစ်လို့ခဲ့တယ်လို့အမေရိကန်ကလည်းတောင်ကိုရီးယားနဲ့ပူးတွဲပြီးတော့စီရေးလေ့ကျင့်ခဲ့ကြပြန်ပါတယ်။ဒီနှစ်ကုန်မှာအဖြေရလဒ်တစ်ခုခုထွက်ဖို့ရည်သက်မှတ်ထားခဲ့ပေမယ့်လည်းပိတ်ဆို့တင်ခတ်မှုတွေအလုံးစုံဖယ်ရှားပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုမှုတွေကမဖြစ်နိုင်ဘူးဆိုပြီးတော့အမေရိကန်ဘက်ကပယ်ချထားတယ်လို့အမေရိကန်တွေဖြစ်စေခြင်းနဲ့အလုံးစုံလက်နက်ဖြတ်သိမ်းရေးကိုလည်းမြောက်ကိုရီးယားဘက်ကလက်မခံတာကြောင့်ဒီနှစ်အတွင်းကိုရီးယားကျွန်းဆွယ်ပြဿနာဟာပြေလည်မှုမရဘဲအဆုံးသတ်မဲ့ပုံရှိနေပါတယ်။2019ခုနှစ်အတွင်းသမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံသားရေးမူဝါဒတွေထဲမှာအီရန်နျူကလ িয়ার ဆန်သက်မှုရပ်ဆဲဖို့ကလည်းထိတ်ဆုံးကရှိနေခဲ့ပါတယ်။ဧပြီလအတွင်းအီရန်တော်လှန်ရေးပြည်ဆောင်တဲ့ IRGC ကိုအမေရိကန်အစိုးရကပထမဆုံးအကြိမ်အနေနဲ့ဒီနိုင်ငံသားအစိုးရအစိပ်ပိုင်းတစ်ခုကိုအကြမ်းဖက်ဝါဒဇွဲအဖွဲ့အဖြစ်သတ်မှတ်လိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ဖေဟိုက IRGC ဟာကမ္ဘာတစ်လောအကြမ်းဖက်ဝါဒဇွဲဆောင်ရွက်ချက်တွေကိုဖွဲ့စည်းစီမံဆောင်ရွက်နေတယ်လို့ပြောဆိုခဲ့ပါတယ်။
IRGC masquerades as a legitimate military organization.
IRGC ဟာတရားဝင်စစ်တပ်အဖွဲ့အစည်းပုံဟန်ဆောင်ထားပြီးမဲ့ကျွန်တော်တို့ကိုအယူလာလို့မရဘူး။ဒီဖွဲ့စည်းဟာပုံမှန်ဆိုလိုလက်နက်အားကိုနဲ့ဥပဒေချိုးဖောက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာအကြမ်းဖက်မှုတွေကိုစနစ်တကျစုဖွဲ့ပြီးတော့လုပ်နေပါတယ
်။အီရန်ကလည်းအလားတူတုံ့ပြန်ကြေညာခဲ့တာကြောင့်စိုးရိမ်မှုတွေရှိလာခဲ့ပြီးတဲ့နောက် American က USS Abraham Lincoln လေယာဉ်တိုက်ခိုက်ရေးသင်္ဘောအုပ်စုနဲ့ B-52 ဘုံးကျဲလေယာဉ်လေးစင်းအရှိအလယ်ပိုင်းကိုပို့လွှတ်ခဲ့ပါတယ်။နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေ2018ခုနှစ်ကအမေရိကန်နှုတ်ထွက်ခဲ့တယ်လို့အီရန်သမ္မတကလည်းနှုတ်ထွက်တော့မယ်လို့ကြေညာပါတယ်။ ဇွန်လလပိုင်းကအိုမန်ပင်လယ်ကွေ့မှာနော်ဝေနဲ့ဂျပန်ပိုင်းရေနံတင်းတင်မောနှစ်စင်းကိုတိုက်ခိုက်မှုအမေရိကန်ရဲ့မောင်းသူမဲ့ဒရုန်းယာဉ်ကိုဟော်မော့ရှ်ရေလကြအနီးကနိုင်ငံတကာဝေဟင်ပိုင်တဲ့အတွင်းအီရန်တို့ပစ်ချခဲ့တာလို့အမေရိကန်ကပြောဆိုထားပြီးတဲ့နောက်မှာတော့နှစ်နိုင်ငံကြားစစ်ဖြစ်လူနီးပါးအခြေအနေကိုရောက်ခဲ့ပြီးအီရန်ဘာသာရေးကောင်းဆောင်အယာတိုလာအာလီခါမေနီကိုအတိအကျပြစ်မှတ်ထားတဲ့အီရန်ပေါ်ဘန်နာရေးအယာတန်ခတ်ပိတ်ဆို့မှုတစ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကချမှတ်လိုက်ပါတယ်။နိုင်ငံတကာနဲ့ဆက်ဆံရေးတင်းမာနေတဲ့အီရန်မှာနိုဝင်ဘာလလယ်ပိုင်းအရောက်မှာတော့အစိုးရထောက်ပံ့ကြေးပေးနေတဲ့လောင်စာဆီဈေးနှုန်းကို90ရာခိုင်နှုန်းအထိမြင့်တင်ခဲ့တာကြောင့်လူသေဆုံးမှုတွေရှိတဲ့အထိဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်အာဏာရလာပြီးတဲ့နောက်ပိုင်းအမေရိကန်အကျိုးစီးပွားသာပထမဆုံးတဲ့မူဝါဒကိုကင်ဆယ်ရင်အရင်အစိုးရအနေနဲ့ချုပ်ဆိုခဲ့တဲ့ NAFTA လိုနိုင်ငံတကာကုန်သွယ်ရေးစာချုပ်တွေကိုဖျက်သိမ်းပြီးတော့အသစ်ပြန်လည်သဘောတူညီချက်ရယူခဲ့တယ်လို့တရုတ်နိုင်ငံနဲ့လည်းကုန်သွယ်ရေးစစ်ပွဲဆင်နွှဲနေပါတယ်။ညာနာပစ္စည်းမူပိုင်ခွင့်ချိုးဖောက်ပြီးတော့ခိုးယူမှုနှီးပညာအတင်းအဓမ္မလွှဲပြောင်းမှုနဲ့ကွန်ပျူတာ hack လုပ်မှုစတဲ့ပြဿနာတွေရှိနေတာကိုတရုတ်ဘက်ကလက်ခံပေမဲ့အမေရိကန်တောင်းဆိုချက်တွေအားလုံးကိုမလိုက်လျောနိုင်တာကြောင့်တရုတ်နဲ့အမေရိကန်တွင်းကုန်ကူတွေအပြန်အလှန်တိုးမြှင့်ကောက်ခံပြီးတော့ကုန်သွယ်ရေးစစ်ပွဲဆင်နွှဲနေတာပါ။သမ္မတထရမ့်ရဲ့တရုတ်သမ္မတရှီဂျင်ပင်ဟာဂျပန်မှာကျင်းပတဲ့ G20 နိုင်ငံတွေရဲ့ဆွေးနွေးပွဲပြင်ပမှာအတိအကျတွေ့ဆုံခဲ့ပေမဲ့ဘာမှထူးထူးခြားခြားရလက်ထွက်မလာပါဘူး။အခုလိုညှိနှိုင်းမရဖြစ်နေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်အသေးရဖို့အချိန်ကပ်သတ်မထားကြောင်းနဲ့2020အမေရိကန်သမ္မတရွေးကောက်ပွဲပြီးချိန်လောက်အထိစောင့်ဆိုင်းမှာဖြစ်တဲ့အကြောင်းဒီလအစောပိုင်းမှာပြောကြားထားပါရယ်။ဒါပေမဲ့လည်းတရုတ်နဲ့အမေရိကန်ကြားမကြခင်ကရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုအတွက်သမရရှိကြီးပင်နဲ့တွေ့တဲ့အခါလက်မှတ်ထိုးပွဲလုပ်မယ်လို့သမရထရမ့်ကဒီဇင်ဘာ19ရက်နေ့မှာပြောကြားခဲ့ပြန်ပါတယ်။တရုတ်နိုင်ငံဘက်ကတော့ကုန်သွယ်ရေးကိစ္စတရုတ်နဲ့အမေရိကန်ကြားအနီးကပ်ဆက်သွယ်ဆွေးနွေးနေကြပေမဲ့ဆက်လက်ညှိနှိုင်းနေသေးပဲလို့ပြောထားပါတယ်ခင်ဗျာ။